လာမယ့်နိုဝင်ဘာလရောက်ရင်နေပြည်တော်မှာအစိုးရရုံးစိုက်တာဆင်းသင့်စီတော့ပါပြီ။ဒါပေမဲ့စီစီကားကားမရှိတဲ့အတွက်မြဘက်ရောက်သွားရင်တစ်ဆေးချောက်မလားအောင်မရလေလို့မကြာမီကရောက်သွားတဲ့နိုင်ငံခြားသတင်းသမားတဦးကပြောပါတယ်။မြို့အောင်မြို့တဲ့6ဆလောက်ပူပြီးကျင်ဝင်တာမို့ကားအစီး20ပြိုင်မောင်းနိုင်တဲ့လမ်းမကြီးလည်းရှိပါတယ်။ကြီးကျယ်ခမ်းနားတဲ့အဆောက်အဦတွေအပြင်ကောက်ကွင်းတွေနဲ့တိရစ္ဆာန်ဥယျာဉ်ရှိပြီးမဲ့လူသားလူလာကင်းမဲ့နေပြီးနေ့တွေပင်ရောက်ရလာရင်တောင်လန်တရှင်ရဲ့အလုပ်သမားတွေကိုသာတွေ့နိုင်ပါလေတဲ့။အောက်ချုပ်သူလူသားစားချမ်းသာကြွယ်ဝတာကိုနေပြီးတော့တစ်ကရောင်ပြန်ဟတ်နေပြီးလူမှုစင်းရဲနွမ်းပါတာကိုပြည်မနာမျိုးကပြတ်တနေတယ်လို့နိုင်ငံခြားစာနယ်ဇင်းကရေးပါတယ်။ထူးဆန်းတာကတော့နေပြီးတော့အကြောင်းအကောင်းပြောသူဆိုလို့မရှိသလောက်ဖြစ်နေတာပါပဲ။စင်းရဲသားများတဲ့နိုင်ငံမှာဒီလောက်အကုန်ကြက်ခံပြီးအစိုးရအတွက်မြို့တော်တွေတိစောက်တာကိုအံ့ဩနေကြပါတယ်။နေပြည်တော်ဟာစရိတ်အကုန်အကျများသလောက်အကျိုးရှိမှာမဟုတ်ဘူးလို့သုံးသပ်ကြတာများပါတယ်။နေပြည်တော်တိဆောက်လို့ကုန်ကြတဲ့စရိတ်ကိုသိဖို့ကြပါတယ်
။ဆရာနာရှင်ဗိုလ်ချုပ်မူကြီးတန်းရွှေရဲ့လျှို့ဝှက်စီမံကိန်းအနေနဲ့နေပြည်တော်ကိုတိဆောက်ခဲ့ကြအောင်ဗိုလ်ချုပ်ကြီးဟောင်းမော်ဝန်းသာဦးခင်ညွန့်ရဲ့ကိုရေးမှတ်တမ်းမှာဖော်ပြထားပါတယ်။အရက်ဖက်ဆိုင်ရာအဆောက်အဦတွေကိုခန့်ကြားထဲဝါစွာတိဆောက်ဖို့ဦးခင်ညွန့်ကတာဝန်ယူရပြီးစစ်ဖက်ဆိုင်ရာအဆောက်အုံတွေကိုတော့ဒုဗိုလ်ချုပ်မှုကြီးမောင်အေးကတာဝန်ယူတည်ဆောက်တယ်လို့ဆိုပါတယ်။ဆရာနာရှင်ရဲ့လျှို့ဝှက်စီမံကိန်းကိုဓာတ်ပုံရိုက်သူတွေဖမ်းဆီးထိန်းသိမ်းခံရတဲ့တဲ့င်းကိုလည်းအစောပိုင်းကမကြာခဏကြားရပါတယ်။နေပြည်တော်တည်ဆောက်ရတဲ့မဟာဗျူဟာကိုပညာရှင်တွေကအမျိုးမျိုးပြောကြပေမဲ့ဆင်ဖြူ9កောင်မွေးထားပြီးရွှေတကုံစီရီအတုတည်ဆောက်ထားတာကိုကြည့်ရင်ဘေးရင်ဟောကင်းအရာလောက်တာဖြစ်ဖို့များပါတယ်တဲ့
။နေပြည်တော်ကအစောဦးကြီး30တခုဟာဗုဒ္ဓဘာသာအယူအဆတစ်ခုဖြစ်တဲ့ရဝါတို့ဖြစ်တရာ32ပုံကိုရည်ညွှန်းတယ်လို့လည်းပြောကြပါတယ်။နေပြည်တော်တိဆောက်ရေးစီမံကိန်းကိုဆက်လက်အကောင်အထည်ဖော်နေတာဟာတိုက်ပြည်အတွက်ဝင်တို့ဝင်ဖို့ကြီးဖြစ်လာပါတယ်။ဥပမာရန်ကုန်မော်လမြိုင်ဒဝေကားလမ်းကိုပြုပြင်ဖို့ကျပ်တန်း5တောင်သာအကုန်ခံပေမဲ့3မိုင်သာရှိတဲ့နေပြည်တော်လမ်းမှာတော့ကျပ်တန်း1000ကျော်သုံးတယ်လို့ဆိုပါတယ်။နေပြည်တော်ကကားလမ်းတွေကောင်းမွန်ပြီးကျန်ဒေသတွေမှာပြင်ဆင်မှုနည်းပါးတဲ့အတွက်အခြေအနေဆိုးဝါးနေပါတယ်။ကားအပွားအလာအလုံးနေတဲ့နေပြည်တော်ကကွန်ကရစ်လမ်းမကြီးတွေကိုကတ်တရားစီထက်လောင်းပြီးအဆင့်မြင့်တာကိုလည်းအံ့ဩနေကြပါလေ
။နေပြည်တော်ဟာအစိုးရရုံးစိုက်တဲ့အုပ်ချုပ်ရေးမြို့တော်သာဖြစ်တာမို့လက်ရှိတိဆောက်ရေးလုပ်ငန်းအားလုံးကိုရပ်ဆိုင်းတင်ကြောင်းအမျိုးသားလွတ်တော်မှာဖေဖော်ဝါရီ17ရက်နေ့ကဒေါက်တာမြတ်ညာနာစုပြောသွားတာကိုမြန်မာ Times သတင်းစာမှာဖော်ပြပါလေ။မြေယာတွေကိုသိမ်းယူပြီးကားလမ်းကြီးတွေကိုကွန်ရက်လိုဖောက်လုပ်နေပေမဲ့အသုံးပြုသူမရှိဘူးလို့ဆိုပါတယ်။နေပြည်တော်နဲ့ဆက်ထားတဲ့ကားလမ်းတွေမှာကားမပြောနဲ့ဆိုင်ကယ်သွားတာတော့မတွေ့ရဘူးလို့ဆိုပါတယ်။စိတ်ကန်းနဲ့ဝေးတဲ့နေပြည်တော်မှာစက်မှုစုံတီထောင်လို့အကျိုးမရှိနိုင်ပါဘူး။စီးပွားရေးမျိုးတော်ဖြစ်လာဖို့အခြေအနေမပေးတဲ့နေပြည်တော်ကိုဆက်လက်တည်ဆောက်နေတာရပ်ဆိုင်းတင်ကြောင်းဒေါက်တာမြတ်ညာနာဆိုကအမျိုးသားလွတ်တော်မှာတင်ပြသွားတာဖြစ်ပါတယ်
။မြေယာအများအပြားသိမ်းယူပြီးတည်ဆောက်တဲ့နေပြည်တော်ကိုအစိုးရရုံးပြောင်းပြီးလင်းနဲ့အကြာ2009ခုနှစ်ဒီဇင်ဘာ29ရက်နေ့မှာနေပြည်တော်စီပင်တရားရေးဥပဒေကိုဗိုလ်ချုပ်မှူးကြီးတန်းရွှေကပြဋ္ဌာန်းပါတယ်။ဒီဥပဒေအရနေပြည်တော်စီပင်တရားရေးကော်မတီဟာတိဆောက်ရေးလုပ်ငန်းအောင်မြင်ဖို့အတွက်လုပ်ချင်တာအလုံးကိုလုပ်ပိုင်ခွင့်ရှိနေပါတယ်။နေပြည်တော်တိဆောက်မှုကိုထိတ်တန့်ရွေးဝဲချက်လှုပ်ထားပြီးတော့မှတိဆောက်ပြီးလင်းနစ်ကြားမှထင်သလိုလုပ်ခွင့်ပေးတဲ့ဥပဒေကိုပြဋ္ဌာန်းတာဖြစ်ပါတယ်။အစိုးရလုပ်တာအလုံးမှန်ကြောင်းပြောတဲ့ဥပဒေဖြစ်ပါတယ်။ထင်းသလိုတိမ့်ယူပြီးပြန်လဲစွန့်ပစ်တဲ့မြေကိုအသိခံရသူကစုံစမ်းမှုနေပြည်တော်ခရိုင်နဲ့မြို့နယ်တွေမှာမြေအသုံးချမှုစီမံခန့်ခွဲရေးကော်မတီရုံးစက်တခုဖွင့်လှစ်ထားရပါတယ်။မြို့နယ်၄ခုစီပါဝင်တဲ့ခရိုင်နှစ်ခုကိုနေပြည်တော်ကောင်စီနယ်မြေဆိုပြီးအုပ်ချုပ်မှုဒေသလှုပ်ထားပါတယ်။ဒါပေမဲ့မြို့နယ်ဟောင်းတွေဖြစ်တဲ့တက္ကွန်ပြင်းမတတ်တဲ့လေဝေးမှာသာလူနေများပြီးအစိုးရရက်ွက်မှာလူနေကျဲပါတယ်။နေပြည်တော်သားအမြန်လမ်းမှာလမ်းဖွင့်တဲ့နှစ်2009ကစပြီး9နှစ်အတွင်းကားမောက်လို့တည်ဆုံသူ400နီးပါးရှိလာတဲ့အတွက်ပြီးခိုင်ဖြိုးပါတီကဦးဆောင်ပြီးအမြန်လမ်းတလျှောက်ပြည့်ရွရာကြောင်သိရှိရပါတယ်ခင်ဗျာ။